Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ20ရက်စနေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ရေမင်းထွန်းပါတရိန်တွေကိုကိုညံဝဲအောင်နဲ့အတူကြီးညာပါမယ်။ပရိတ်နိုင်ငံပိုင်ယူနိုက်တက်တင်မော20ဟော်မုန်းရေလက်ကြားမှာတောက်ကြနေကဖန်စီထိန်သိမ်းခံခဲ့ပြီးတော့မှပြည်နောက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ်ကအီရန်ဟာမလွဲမသွေဒုက္ခနဲ့ကြုံတွေ့ရမယ်လို့ပြောပါရယ်။နယူးယောက်မြို့ဘရုတ်ကလင်းရပ်ကွက်သားတူကို IS အရာရှိတူဖြစ်ဆောင်ရွက်ခဲ့မှုနဲ့အမေရိကန်တရားဥပဒေ stretch တင်လိုက်ပါရယ်။ရိုင်ဂျာဒုက္ခသည်တွေကိုပြစ်မှတ်ထားကြမ်းကြီးနေတယ်လို့တန်တရားရှိသူလူမောင်ကိုတမား12ယောက်ကိုဘင်္ဂလားဒေ့ရှ်ရဲတွေကတောက်ချာနေမှာဖမ်းဆီးလိုက်ပါတယ်။ဒီသတင်းနေတဲ့အတူတခြားနောက်ဆုံးရသတင်းတွေကိုလည်းနားဆင်ကြရပါမယ်
။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေကတော့မြန်မာစစ်ဖက်ထိတ်တန့်ခေါင်းဆောင်တွေကိုအမေရိကန်ကချမှတ်တဲ့တံခတ်ပိတ်ဆို့မှုကမလုံလောက်ပဲကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေကိုလည်းထိန်းချုပ်နိုင်မှသာပိုပြီးထိရောက်မယ်လို့သုံးသပ်သူတချို့ကဆိုပါတယ်။
ဥပမာတစ်ခုပြောရလို့ရှိရင် Mytel နောက်ပြီးတော့ဥပိုင်စီးပွားရေးလုပ်ငန်းအဲသူတို့တွေနဲ့ဆက်ဆက်ပြီးတော့မှတခြားနိုင်ငံတကာမှာလုပ်နေတာတွေရှိတယ်။အဲ့ဒါတွေကို
ဝါရှင်တန်အခြေစိုက်ကချင်မဟာမိတ်အဖွဲ့အထွေထွေအတွေ့အကြုံမှု M2 အောင်ရဲ့တုံ့တက်ချက်နဲ့အတူနားဆင်ရပါမယ်။မလေးရှားမှာတရားမဝင်အလုပ်လုပ်နေကြတဲ့မြန်မာအပါအဝင်နိုင်ငံခြားအလုပ်သမားတွေကိုအသက်သာဆုံးဒဏ်ကြေးနဲ့နေရပြန်ခွင့်ပေးမယ်မလေးရှားဘုရင်အစ်စ်နမ်မတက်ခင်ပေးထားတဲ့လူငယ်ချမ်းသာခွင့် X+1 အစီအစဉ်ထိုင်ဝမ်ကိုလက်နဲ့ရောင်းရေးမှတရုတ်နဲ့ရောထိုင်ဝမ်နဲ့ပါမျက်နှာမပြတ်စေရမယ့်အစီအစဉ်တစ်ခုကိုအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကအဆိုပြုလိုက်တဲ့စတဲ့သတင်းပါရင်းနားဆင်ရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရမင်းထွန်းနဲ့ကိုညာဝင်းအောင်တို့ပြောပြပါမယ်ရှင်
ဗြိတိန်နိုင်ငံပိုင်ယင်းနယ်တဲ့တမော20ဟော်မုန်းရေလက်ကြားမှာတောက်ကြနေကဖန်စီထိန်းသိမ်းခံခဲ့ပြီးရတဲ့နောက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ်ကအီရန်ဟာမလွဲမသွေဒုက္ခနဲ့တွေ့ကြုံရမယ်လို့ပြောပါရယ်။အဲ့ဒီတမော20ကိုအီရန်နိုင်ငံရဲ့အစ္စလာမစ်တော်လှန်ရေးအဆောင်တပ်ဖွဲ့ကထိန်းသိမ်းခဲ့တာပါ။တမော20နောက်တော့နှစ်ဆင်းသိမ်းဆည်းခံရတယ်လို့ကြားတယ်။ကျွန်တော်တို့ UK နဲ့လက်တွဲအလုပ်လုပ်နေပါတယ်လို့လည်းသမ္မတထရမ်ကပြောပါရယ်။ဗြိတိန်လန်ဒင်စတန်နိုအင်ဖာနိုတမောဟာနိုင်ငံရဲ့ရေကြောင်းစီးပင်းစီးပင်းတွေကိုမလိုက်နိုင်ဘူးဆိုပြီးအီရန်နိုင်ငံရဲ့ရေကြောင်းအာဏာပိုင်တွေကဖန်စီခိုင်းတာဖြစ်တယ်လို့အီရန်စစ်တပ်ရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ဒေါ်လာရဲ့အဆောင်တပ်ကပြောပါရယ်။လန်ဒန်ကဗြိတိန်အာဏာပိုင်တွေကတော့ Liberia Atlantic British မိုင်နောက်တမောဒစီ Master လဲတောက်ကြနေမှာအီရန်တပ်တွေရဲ့ခေတ္တဖန်စီသိမ်းဆည်းခြင်းခံခဲ့ရတယ်လို့ပြောပါရယ်။ဗြိတိန်နိုင်ငံရဲ့ဝန်ကြီးကဒီလိုတင်မောတွေကိုဖမ်းဆီးတာဟာလက်ခံနိုင်စရာမရှိကြောင်းလိုအပ်ရင်ဒေတာတွင်းလွတ်လပ်စွာရေးချောင်းတော်လာရေးကိုထိန်းသိမ်းဖို့ဆောင်ရွက်ရမှာဖြစ်ကြောင်းရေးပေါ်အစိုးရအဖွဲ့အစည်းအဝေးခန့်မှတ်တဲ့အဝေးမှာပြောကြားခဲ့ပါတယ်။အီရန်ရဲ့အခုလိုလှုပ်ဆောင်ချက်ဟာအီရန်ပိုင်ရေနံတင်တင်မောဒစင်ကိုဗြိတိန်အာဏာပိုင်တွေကဂျီလ်ဘရော့ဒ်ရေးလက်ကြားမှာဖမ်းဆီးထိန်းသိမ်းထားတာကိုတုံ့ပြန်တာဖြစ်ပေါ်ရပါတယ်
။ယူရိုမျိုးဘရိုကင်ရက်ကွက်သားတူဦးကို IS အရာရှိတူဦးအဖြစ်ဆောင်ရွက်ခဲ့မှုနဲ့အမေရိကန်တရားရုံးကဆွဲချက်တင်လိုက်ပါတယ်အသက်42နှစ်အရွယ်ရူစလန်အဆိုင်နော့ဖ်ဟာ IS အကြမ်းဖက်အုပ်စုမှာလက်ဖြောက်တပ်သားတယောက်အဖြစ်စတင်ပေါက်ဝင်ခဲ့ပြီးတော့နောက်အခါမှာအရာရှိတူဖြစ်ယာဒူးတိုးမြင့်ခံရသူဖြစ်ပါတယ်အမေရိကန်ကျော်တော်နောက်ခံပြုထားတဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ဝင်တွေကသူ့ကိုအမေရိကန်အရာရှိတွေစီလွှဲပြောင်းပေးခဲ့ပြီးနောက်တနေ့တောက်ကြနေမှာပဲသူ့အပေါ်နယူးယောက်မြို့တရားသူကြီးတူကဆွဲချက်တင်လိုက်တာဖြစ်ပါတယ်သူဟာကာဇက်စတန်နိုင်ငံကပြောင်းရွှေ့လာပြီးအမေရိကန်နိုင်ငံသားအဖြစ်ခံယူထားသူလည်းဖြစ်ပါတယ်။2013မှာဆီးရီးယားကိုသွားရောက်ပြီး IS2 နဲ့ပူးပေါင်းသွားခဲ့တာပါ။ SAR ရှိတူဖြစ်လာပြီးနောက်တပ်သားအစ်တွေကိုလေ့ကျင့်သင်ကြားရေးမှာတောင်းဝန်ထမ်းဆောင်ခဲ့ပြီးသူဟာအမေရိကန်ထောင်လိုင်း FBI အတွက်လည်းလျှို့ဝှက်သတင်းပေးအဖြစ်စတင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။အခုလိုသူ့အပေါ်ဆွဲတင်ထားတဲ့ဆွဲချက်အကြမ်းဖက်အဖွဲ့အစည်းတစ်ခုကိုရုပ်ပိုင်းဆိုင်ရာထောက်ပံ့မှုအတွက်ဖြစ်ပြီးပြစ်မှုထင်ရှားခဲ့ရင်ထောင်ဒဏ်အနှစ်20ကြာခံရမှာဖြစ်ပါတယ
်။အာဂျင်တီးနားနိုင်ငံဘျူနိုဆာရက်စ်မီတို့ဂျူးအဆောက်အဦတစ်ခုကို1994ခုနှစ်တုန်းကဘုံးကျဲတိုက်ခတ်ခဲ့ရမှာညွှန်ကြားခဲ့တယ်လို့တန်တရားရှိသူဟစ်စ်ဘိုလာစစ်သွေးကြခေါင်းဆောင်တူဦးပေါ်ဘန်ဒါယေးရအေးအေးယူလိုက်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပက်ပုံပီယိုကတောက်ကြနေမှာဒီပြပြောကြားလိုက်ပါတယ်။အဲ့ဒီတိုက်ခတ်မှုကြောင့်လူပေါင်း85ဦးသေဆုံးခဲ့ရတာပါ။ဒီလူတွေဟာဟစ်စ်ဘိုလာတို့ရဲ့လက်ချက်နဲ့တည်ဆုံးခဲ့ရတာဖြစ်ပြီးအီရန်နိုင်ငံကလည်းသူတို့ရဲ့ဒေါ်လာရေးအဆောင်တပ်ဖွဲ့ကတစ်ဆင့်ခီးသွွာလာရေးရမုံငွေတွေကိုထောက်ပံ့ပေးခဲ့တယ်လို့အာဂျင်တီးနားနိုင်ငံမှာကျင်းပတဲ့ဒီဖြစ်ရ25နှစ်မြောက်အထိမ်းအမှတ်နေ့မှာဝန်ကြီးပုံပီယိုကပြောကြားခဲ့တာဖြစ်ပါတယ်။ဘုံခွဲတိုက်ခတ်မှုကိုမြေပြင်ကပူးပေါင်းဆောင်ရွက်ခဲ့သူဆော်နန်ရော့ဖ်ဆာမန်အပေါ်အရေးယူမှုနှစ်ရပ်ကိုပုံပီယိုကကြေညာခဲ့ပြီး Dilua Hezbollah Goza, Champa Losa Mugu, Salelusha, Lucine to do Chedelu Lessoare, Tugu Pamigay, Tola Kurata, Pimelule, Nagai Ujitanaga, Jenya Tavare.
Kosovo, when you go, Ramosh Haradinasha, the Hague Mu, Siv Yazumu, the Ayungani, Tanayashi do be a second or Jen Kayabi, Taujanima, Yodi Yarugani, Nutu Dawari. Tanya Kosovo, Ma, Yuka, where Aniamian, Jimbazia, Chilan and Jeshibi. Indian Saviane, Pianetemia, Sunime, Lala Gule, Pia Yakan, Nainzima Chipare, Hadidas got two go, Tia Yung Shimau. Now the Rimba de Layabo, Saint Koraha, when you jo Nine Pisse, Taman Pidu Nine Pisse, Dianema Pitta, two Aro, Taman Pidu Nine, Toya Tussum, Elup Yavare, two when you jo Yaduan in Hotel Chow, Bristam Yu, Suya, Siwima, Georgia Deca, Don't look Chow Chahan, Shinevi. Tugu Yongji Taukan de Dre Jesu Dinyang, Yuga Wei Jimba Mekisago, Swinuyame Dangwa, the Marapoma, Dangwan Shijang Pyoja Dawari. The Him Yu Chisai, the Ayunga, Tanguya, Guza Shik, Guza Go, Kusubu Sibwekala, Julungere, Pintana Yazu Mudigo, Jana de, the Ayung Pivari.
American Demonapet Yamavada Susinigo, Manet Chonaigani Conanaiti, Linomida Nestle, Kilohats, Disney Ditonia, Linomida Lazy, Kilohats, Conle Ditonia, Linomida Nazetti, Kilohats, Nashik Kongane, Linomida Diaguze, Kilohats, Dinga Kongarogani, Tolin Binivarisha.
Viewing Yamabai season, yes, and any Manakin Drinigo Nasi Nija after Barakma. Rohingya Duka de Rigup Jimata Jansi Nirelu Tandia Shidu Lung Monko the Mas and Yago, Bangladesh Riga Taujani Bapansi Libare, Rohingya Mudmina Une, Bangladesh Nanganda Kling at Ugo, Yeta Puka Ting Dambi, Dagam Yuroma Taujaniga Sesimi Yanger Elu Suare, Yamanaga Dumaya, Bangladesh Nangama, Vashini Jare, Rohingya Rigo, Lukongudu Riga, Tonchabi Jansi Nirelu Kulatamasan Zayemu, Yahiliga, Dripini Jama, Agulo Pansi Muri Topolaraba. Timango the Mariha, Duka Derigo, Tintumbi, Malaysia and Shila Bandidago, Pupi Nijar, Elu Bangladesh Yashituva Pioja, Riders, the Rintanava, Popia Tower. Luduziga, American dollar, Tonon and Yumare Kata, Nathan Quasi Yayu, Bidur Dongo, Mapone, a duty took pain, Tara Pitelu Lesuare, through Tintin Tara Ruinjari, Dita Pumiali Melule, Suva Yashika Pioare.
Kadali Badawin, Nangala, Yi Dwane, Korean, Pondoji, Chosa Ujin. ဖုန်းတော်ကြီးအရေးအတွက်အများဆုံးဟာမြန်မာနိုင်ငံကဖြစ်တဲ့ဆိုတာတွေ့ရတယ်လို့ဂျော့ချ်တောင်းတက္ကသိုလ်သုတေသနတရားမှာဖော်ပြပါရတယ်မြန်မာနိုင်ငံမှာကက်သလစ်ဘာသာဝင်ဦးရေဟာနိုင်ငံလူဦးရေတရာခိုင်နှုန်းအရေးအတွက်အဖြစ်9သိန်းခွဲသာရှိပေမဲ့ပြီးခဲ့တဲ့တစ်နှစ်ထဲမှာတင်ကက်သလစ်ဖုန်းတော်ကြီးအဖြစ်တိတ်ခါတင်ပေးသူ83သုံးပါရှိပြီးဘယ်လ်ဂျီယမ်မှာတော့19ပါးသာရှိခဲ့ကြောင ကိုဗီယက်နမ်နဲ့ဘင်္ဂလားဒေ့ရှ်ကနောက်ကလိုက်ပါတယ်အာရှနိုင်ငံတွေကလူဦးရေ300ခန့်လုံးဟာကက်သလစ်ဘာသာဝင်တွေဖြစ်ပြီးအာရှ48နိုင်ငံထဲမှာဖိလစ်ပိုင်နဲ့အရှေ့တီမောနှစ်နိုင်ငံပဲကက်သလစ်ဘာသာဝင်အများစုဖြစ်ပါတယ်ကက်သလစ်လူနည်းစုလို့ဆိုပေမဲ့အတော်အတန်ပမာဏများတဲ့အိန္ဒိယနဲ့တောင်ကိုရီးယားလိုနိုင်ငံတွေစီကိုလည်းဗာတီကန်ကနေတရနာပြုအဖွဲ့တွေဆီလွတ်ခဲ့တာပါကက်သလစ်ဘာသာဝင်စစ်တမ်းအရနိုင်ငံ108နိုင်ငံနဲ့အမေရိကန်နိုင်ငံဟာနံပါတ်50မှာရှိပြီး49ကဗြိတိန်နိုင်ငံဖြစ်ပါတယ်
တရင်ရတဲ့အလုပ်ကြောင့်2018ခုနှစ်အတွင်းမှာအသက်သေဆုံးခဲ့ရတဲ့သတင်းတော်အကြီးတက်ဟာ2019ခုနှစ်နိုင်ရှင်ရဲ့နှစ်ဆနီးပါးမြင့်တက်နေပြီလို့သတင်းတော်တွေကိုအကာအကွယ်ပေးရေးကော်မတီ Committee to Protect Journalists ကပြောပါတယ်။စုစုပေါင်းသတင်းတော်88ရောင်းနဲ့မီဒီယာဝန်ထမ်းတွေကအလုပ်လုပ်ကန်ရင်သူတို့သတင်းရေးသားတွေကိုမနစ်သက်တာကြောင့်ပြစ်မှတ်ထားတိုက်ခိုက်ခံနေရလို့သိဆုံးခဲ့ရတာဖြစ်ပါတယ်။မြို့သမီးသတင်းတော်တွေကလည်းအမျိုးသားတွေနေတူအလားတူအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့အမျိုးသားသတင်းတော်တွေအတွက်တက်ရောက်မှုတိတ်မများလာတဲ့အန္တရာယ်တချို့ကိုတော့မျိုးသမီးတရင်နောက်တွေကြုံတွေ့နေရပါတယ်။မိမတရင်နောက်တယောက်အနေနဲ့အွန်လိုင်းမှာရေးသားပြီဆိုရင်ယောက်ျားတွေကတိုက်ခိုက်ကြလိမ့်မယ်လို့ International Women's Media Foundation အဖွဲ့ကလက်ထောက်ညွှန်ကြားမှု Nadai Hoffman ကပြောပါတယ်။မနေ့ကမျိုးသမီးတရင်နောက်600ကိုစစ်တမ်းမေးမြန်းကောက်ယူရမှာသူတို့လည်းသုံးပုံနှစ်ပုံမှာအွန်လိုင်းကမတော်မလျားနှောက်ယှက်မှုတွေနဲ့ကြုံတွေ့ရပြီးလိမ်ပိုင်းဆိုင်ရာနဲ့မိမမုံတီးရေးကိစ္စတွေပါလိမ့်ရှိတယ်လို့ဆိုပါတယ်။မကြခင်ကလန်ဒန်မှာကျင်းပခဲ့တဲ့မီဒီယာလွတ်လပ်ခွင့်ကမ္ဘာညီလာခံမှာတရင်နောက်တွေကြုံတွေ့ခဲ့ရတဲ့အန္တရာယ်တွေကိုဆွေးနွေးခဲ့ပြီးဒီပြဿနာအတွက်အဖြေရှာဖို့ Bajang Yeji Sure Jang Suni Kajarapare, the Tonsunga Kuniga Drind out the Yao Nine, Ka Bong Kwe Taika Kayabi attempt the Belumia Kedul, Lebron Nanga Sima Uchui, Pumbu Tudwe Wenji, Me Chai Jiga, Online Madom Lea Noshamuria, Lita me any Pietelu, so I cre.
နောက်ထောင်းနဲ့20နှစ်ခုနှစ်မှာကျင်းပမယ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအာရှအုပ်စုဒုတိယအဆင့်ခြေစစ်ပွဲတွေအတွက်ပွဲစဉ်စရာကိုမလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာပြီးခဲ့တဲ့ဗုဒ္ဓနေ့ကမေ၌ရွေးချယ်ခဲ့ရမှာအာရှနိုင်ငံတွေကအသင်းပေါင်း40ပါဝင်ရှင်ပြိုင်ကြတာဖြစ်ပါတယ်မြန်မာအသင်းကအုပ်စုစာလုံးမှာဂျပန်ခါဇစ်စတန်မွန်ဂိုလီးယားတို့ပါဝင်ပါတယ်ပထမဦးဆုံးပ
နေနေမနက်ခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားတာပါ။အခုသတင်းဆောင်ပါတွေဆက်သွင်းနေတဲ့ချက်တွေဇက်တိုင်းနားဆင်ရပါမယ်။မြန်မာစစ်တပ်ထိတ်တန့်ခေါင်းဆောင်တွေပေါ်အမေရိကန်အစိုးရကချမှတ်လိုက်တဲ့အရေးယူထံခတ်မှုဟာလုံလောက်မှုမရှိသေးသလိုထိရောက်နိုင်အောင်မှမဟုတ်ဘူးလို့အမေရိကန်အခြေစိုက်မြန်မာအရေးလှုပ်ရှားသူတွေကရှုမြင်ပါတယ်။တက်မတော်ခေါင်းဆောင်တွေရဲ့ကိုပိုင်စီးပွားရေးလုပ်ငန်းတွေနဲ့တက်မတော်ပိုင်စီးပွားရေးကုမ္ပဏီတွေကိုဘန်ဒါရေးအရထိမ့်ချုပ်နိုင်မှသာပိုပြီးထိရောက်နိုင်မယ်လို့လည်းသုံးသပ်ကြပါတယ်။ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံအတွင်းလူအခွင့်အရေးချိုးဖောက်မှုအထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအတွင်းဥပဒေမဲ့တပ်ဖြတ်တာနဲ့ပတ်သက်လို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်ကောင်းဆောင်၄ဦးနဲ့မိသားစုဝင်တွေကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းအမေရိကန်အစိုးရကပြည်ဝင်ခွင့်ဗီဇာပိတ်ပင်ပြီးအရေးယူတံခါးလိုက်တာပါအမေရိကန်ရဲ့အရေးယူမှုဟာဖိအားပေးရုံတက်တက်ဖြစ်ပြီးဒါကိုကြိုဆိုပေမဲ့လက်တွေမှာတော့ထိရောက်မှုရှိမှာမဟုတ်ဘူးလို့သုံးသပ်သူကအမေရိကန်ကယ်လီဖိုးနီးယားအခြေစိုက်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ
်အခုအမေရိကန်လောက်တာကဘာမှမလုပ်တာထက်တော့ကောင်းတယ်လို့ထင်တာပဲဘာလို့ဆိုတော့လူခွင့်ရေးချိုးဖောက်မှုဟာအင်မတန်မှပဲဆိုးဝါးနေတယ်ဆိုတော့အမေရိကန်အစိုးရအနေနဲ့အရေးယူဆောင်ရွက်နေတာကိုပြတယ်လို့ကျွန်တော်ထင်တယ်နောက်ပြီးတော့မှအခုကျွန်တော်တို့ဒီပို့ချုပ်ကြီး၄ဦးကိုအရေးယူပြီးတော့မှဒီလိုဗီဇာပိတ်လိုက်တာကကျွန်တော်အမြင်ကတော့တိတ်ပြီးတော့အကျိုးတက်ရောက်မှုရှိမယ်လို့မထင်ဘူးမြန်မာပြည်သူတွေအတွက်ကတော့ဘာမှတလောက်အကျိုးတက်ရောက်မှုရှိမယ်လို့မထင်ဘူး။ဒါပေမဲ့တမတော်ကိုဖိအားပေးတဲ့သဘောမျိုးနဲ့သူတို့အရေးယူတယ်ဆိုတာကတော့ကျွန်တော်တို့အနေနဲ့ကတော့အဲ့ဒါအကောင်းမြင်ပါတယ်
။ပြည်ဝင်ခွင့်ဗီဇာပိတ်ပင်တဲ့အမေရိကန်အစိုးရရဲ့အရေးယူတံခါးမှုမျိုးကမြန်မာစစ်ကောင်းဆောင်တွေအပေါ်ထိရောက်မှုရှိမှာမဟုတ်လို့စစ်ကောင်းဆောင်တွေနဲ့တမတော်ပိုင်စီးပွားရေးကုမ္ပဏီတွေအပေါ်ဗန္ဓာရေးအရာထိန်းချုပ်နိုင်မဲ့အရေးယူဆောင်ရွက်မှုတွေရှိလာအောင်လှုပ်ဆောင်ခြင်းကသာပိုပြီးထိရောက်လိမ့်မယ်လို့ဝါရှင်တန်ဒီစီအခြေစိုက်ကချင်မဟာမိတ်အဖွဲ့အထွေထွေတွင်ရင်မှု UM2 အောင်ကထောက်ပြပါတယ်
။ဘိုချိုမူဂျီမင်းအွန်လိုင်းနဲ့အခြား3ယောက်ပေါ့နော်သူတို့စုစုပေါင်း4ယောက်ကိုအမေရိကန်အစိုးရအနေနဲ့ပိတ်ဆို့အရေးယူမှုတွေလုပ်လိုက်တဲ့ဒီဘိုချိုမူဂျီတွေနဲ့သူ့မိသားစုတွေပြည်ဝင်ခွင့်မရအောင်စတဲ့အပြင်အရေးယူမှုလုပ်လိုက်တာဟာကောင်းတယ်။ဒါပေမဲ့ထိရောက်မှုကတော့တိတ်မရှိဘူးလို့ကျွန်တော်တို့ထင်တယ်။ဘာကြောင့်လဲဆိုတော့သူတို့ကဒီအမေရိကကိုလာစရာအကြောင်းလည်းမရှိမလာရင်လည်းရတယ်ဗျ။အဲ့ဒါထက်ကျွန်တော်တို့ပို့ပြီးတော့မှအမေရိကန်အစိုးရကိုလှုပ်စေချင်တဲ့ဆန္ဒကဘာလဲဆိုတော့သူတို့နဲ့ဆက်ဆိုင်နေတဲ့လုပ်ငန်းတွေ business တွေပေါ့နော်။အခုဥပမာတစ်ခုပြောရလို့ရှိရင် Mitel နောက်ပြီးတော့ဥပိုင်ရှိပွားရေးလုပ်ငန်းအဲသူတို့တွေနဲ့ဆက်ဆက်ပြီးတော့မှတခြားနိုင်ငံတကာမှာလုပ်နေတာတွေရှိတယ်။အဲ့ဒါတွေကို Facebook အရေးယူဖို့အတွက်အမေရိကန်အနေနဲ့တခြားနိုင်ငံတွေကိုpressure ပေးတယ်ဆိုလို့ရှိရင်ပို့ပြီးတော့မှထိရောက်တဲ့ sanction ဖြစ်နိုင်တယ်လို့ကျွန်တော်တော့ယူဆတယ်
။မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လာရင်အရင်အစအစိုးရလက်ထက်တွေတုန်းကလည်းအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပေမဲ့လက်တွေမှာထိရောက်တဲ့လောက်မထိရောက်ခဲ့တာတွေရှိခဲ့တာကြောင့်အမေရိကန်အစိုးရတာဝန်ရှိသူတွေအနေနဲ့မြန်မာစစ်ကောင်းဆောင်တွေကိုချဉ်းကပ်ပြီးပြောဆိုတိုက်တွန်းတင်တယ်လို့ဒေါက်တာဆိုင်းထွေးမောင်ကမြင်ပါတယ
်။အခုမြင်ရတဲ့အခြေအနေအတိုင်းဆိုလို့ရှိရင်တကပါလုံးကသူတို့ကိုဖိအားပေးနေတဲ့အခြေအနေမှာရှိတယ်။ကျွန်တော် UN ကလည်းဖိအားပေးနေတယ်။အခုဆို ICC ကလည်းအရေးယူမယ်လို့လှုပ်နေတယ်။အဲ့ဒီလိုအခြေအနေမှာပမာပြည်မှာရှိနေတဲ့ဒီစစ်ကောင်းဆောင်တွေအစိုးရအနေနဲ့ကတော်တော်လေးအခက်အခဲကြုံနေရတယ်။ဆိုတော့ဒီလိုအခက်အခဲအကြီးအကျယ်ကြုံနေရတဲ့အချိန်မှာတကယ်လို့ဝင်ပြီးတော့တေချာညှိနှိုင်းဆွေးနွေးပြီးတော့မှဒီလိုမတရားမှုတွေဆွတ်လို့ရအောင်ကျွလို့မှုတွေမရှိအောင်သူတို့ကိုအကောင့်ဖက်ရောက်လာအောင်တွားပြီးလုပ်မယ်ဆိုရင်ကျွန်တော်ထင်တာကတော့
သူတို့လည်းပြန်စင်းစားလာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဒီတော့တွင်မြန်မာစစ်ကောင်းဆောင်တွေပေါ်ချမှတ်လိုက်တဲ့အမေရိကန်အစိုးရရဲ့အရေးယူတန်ခတ်မှုဟာလုံလောက်မှုမရှိဘူးလို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးဆောင်ရမ်းရေးမှူးရန်ဟီလီကလည်းကြာသပတေးနေ့တုန်းကပြောကြားခဲ့ပါတယ်ရခိုင်မျိုးပိုင်းဒေသကဆိုးရွားတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်တမရကာကွယ်
ကိုပြည်ဝင်ဝင်ဗီဇာပိတ်ပင်မှုအရေးယူလိုက်ကြောင်းအမေရိကန်အစိုးရကဇူလိုင်16ရက်နေ့မှာကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။ဟုတ်မလေးရှားကတရားမဝင်အလုပ်လုပ်နေတဲ့မြန်မာအလုပ်သမားတွေနေရပြန်ရမယ့်အခြေအနေပြောပြပေးပါစီ။မလေးရှားနိုင်ငံမှာတရားမဝင်သွားရောက်ပြီးအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားအလုပ်သမားတွေကိုမလေးရှားမှာဘယင်းအသစ်နမ်မတက်ခင်ဒန်ဂျေးတသက်သားပါနဲ့နေရရင်းပြန်ကြဖို့အစီအစဉ်တစ်ခုကိုမလေးရှားနိုင်ငံပြည်ထရေးဝန်ကြီးဌာနကဇူလိုင်လ18ရက်နေ့စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒန်ဂျေး600နဲ့အထူးဖြတ်သန်းခွင့်အတွက်အခကျင်းငွေ100ပေးရတဲ့6+1ဆိုတဲ့အစီအစဉ်နဲ့နေရပြန်ကြဖို့အချိန်9လသတ်မှတ်ပေးထားတဲ့အကြောင်း VOA သတင်းတောက်မအေးအေးမှကစုံစမ်းတင်ပြထားပါတယ်ရှင်
။မလေးရှားနိုင်ငံမှာမြန်မာအပါအဝင်တရားမဝင်နေထိုင်နေကြတဲ့သူတွေအနေနဲ့9လအတွင်းမှာဒဏ်ကြေးတက်တာစွာနဲ့နေရရင်းကိုပြန်ကြဖို့မလေးရှားပြည်ထောင်စုဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့မြန်မာတန်ရုံးကိုစားပြုပြီးမလေးရှားနိုင်ငံကထိတ်သိမ်းရေးစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီဟာမောင်မောင်ကအခုလိုပြောပြပါတယ
်။ To what of bad for good for နော်။ဟို bad for good ဆိုကျွန်တော်တို့မြန်မာနိုင်ငံကိုအကောင်းဆုံးမြန်မာနိုင်ငံဆိုကိုမိခင်နိုင်ငံကိုအကောင်းဆုံးပြန်နိုင်အောင်စီစဉ်ပေးတယ်ဆိုတဲ့ program ဆိုပြီးသူတို့ထုတ်ပြန်နေပေါ့။အဲ့တော့ तू က 6+1 ဆိုတဲ့အဓိပ္ပာယ်လာပါရဲ့။ 6 ဆိုတာက600ကတန်ကြီး။ 100က special pass ပေါ့။အဲ့တော့စုစုပေါင်းကျွန်တော်တို့က900တန်ကြီးဆောက်ပြီးမှပြန်ရမှာပေါ့။ရှိလာပိုင်းတရနေ့ရနေပြီးတော့စပြီးတော့ဒီစီစဉ်ကိုစလိုက်ကြပေါ့စပြီးပြီဆိုလို့ရှင်သူက31ရက်ဒီဇင်ဘာအထိပဲပြီးထားတယ်ဆိုတော့အချိန်ကြာမြင့်တဲ့ကာလတော့9လပဲပြီးထားတယ်အဲ့တော့အခုဘယင်ကလည်း30ရက်နေ့9လပိုင်း30ရက်နေ့ကိုနန်းတက်မှာဆိုတဲ့အခါကျတော့သူကအချိန်တိုက်ကလေးဒီဘယင်ရဲ့လူငယ်ချက်တော့ဝင်ဆိုတဲ့ဒီတက်တက်တာတာနဲ့ပြန်တဲ့အစီအစဉ်ကိုစပြီးလိုက်ကြလို့ကျွန်တော်တို့ကတော့အဲ့လိုယူစတယ
်အရင်တုန်းကတော့3+1 အစီအစဉ်ဆိုတာနဲ့ဒန်ဂျေးတက်တာတဲ့အစီအစဉ်တွေရှိခဲ့ကြအောင်အခုအခါမှာတော့6+1အစီအစဉ်ဖြစ်တာမို့ဒန်ဂျေးကအနည်းငယ်ပိုများသွားကြအောင်ဒါပေမဲ့ပုံမှန်အချိန်တွေမှာပေးနေတဲ့ဒန်ဂျေးတဲ့ဆိုင်ရင်တော့ဒီအစီအစဉ်ကကောင်းမွန်တဲ့အတွက်မြန်မာပြည်အများအပြားပြန်နိုင်တယ်ဆိုပြီးပြောဆိုခဲ့ပါတယ
်3+1နဲ့ဆိုလို့ရရင်တော့300လောက်ပိုများသွားတာပေါ့မှာရဲ့အားလဲသူတို့ကဒန်ဂျေးတက်တက်တာတာနဲ့ပြန်လို့ရတယ်ဆိုပြီးတော့သူသတ်မှတ်ထားတာအဲ့ဒါမှမဟုတ်ပဲနဲ့ပြန်မယ်ဆိုလို့ရရင်တော့အမြင့်ဆုံးတန်ကြီး3100တောင်ပြန်ရတာ哦အဲ့တော့အဲ့ဒါလေးနဲ့ရှင်းလိုက်ရင်တော့အများကြီးသက်သာသွားတယ်လို့ကျွန်တော်တို့အဲ့လိုထားတယ်ဒီ
အခုအချိန်မှာတော့မလေးရှားနိုင်ငံမှာအဖမ်းဆီးတွေဇက်တိုက်လုပ်လာပြီးအော်ပရာစီစစ်စင်ရေးတွေဇက်တိုက်လုပ်နေတယ်လို့အခုလိုမျိုးဒန်ကြီးပေးပြီးပြန်ရတဲ့အစီအစဉ်တွေကြောင့်နောက်ထပ်အဖမ်းဆီးတွေခက်ဆိတ်ဆိတ်လုပ်လာနိုင်တယ်လို့လည်းကိုတရားမောင်မောင်ကဆိုပါတယ်နိုင်ငံကူးလက်မှတ် passport တက်တန်းပြန်နေသူတွေအနေနဲ့ကြီးစက်တဲ့လူဝင်မှုကြီးကြပ်ရေးရုံးတွေမှာဒဏ်ကြေးပေးဆောင်ပြီးနေရပြန်နိုင်တယ်လို့နိုင်ငံကူးလက်မှတ်မရှိတဲ့သူတွေအနေနဲ့လည်းမှတ်ပုံတင်မှုရင်းနဲ့အိမ်အောင်စုစည်ရင်မိတ်တူများယူဆောင်ပြီးမြန်မာတန်ရုံးကိုတွားရောက်ပြီး CI လို့ခေါ်တဲ့မိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ်ကိုရှောက်ထားရမှာဖြစ်ပါတယ်။မြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနရဲ့စည်ရင်အရမလေးရှားနိုင်ငံမှာတရားဝင်လုပ်လုပ်နေကြတဲ့မြန်မာလူသမားပေါင်း2,000,000ရှိပြီးတခြားနိုင်ငံတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းမယ်ဆိုရင်တော့မလေးရှားမှာမြန်မာလူသမား9,000,000တဲ့မနည်းရှိနေတယ်ဆိုပြီးခန့်မှန်းထားပါဗျ။အဲ့ဒီထဲမှာတရားမဝင်နေထိုင်လုပ်လုပ်ကြနေကြသူတွေလည်းသိန်းနဲ့ချီပြီးရှိနေပါတယ်ရှင
်။ဒေါ်ရရှင်များရှင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုတဖြည်းဖြည်းချင်းလျှော့ချသွားဖို့အပါအဝင်2008ဖွဲ့စည်းပုံဥပဒေပြင်ဆင်စွတ်တော်မှာတည်သွင်းခဲ့ပြီးတဲ့နောက်မှာပဲနိုင်ငံရေးအရအပြိုင်မှုတွေလည်းထွက်ပေါ်လာနေပါတယ်။ဖွဲ့စည်းပုံပြင်ရေးမှာအဓိကအဟန့်ကြားလို့မြင်နေကြတဲ့တက်မတော်အနေနဲ့လူဝဲလို့ပြင်မယ်ဆိုရင်ကန့်ကွက်ဖို့မရှိကြောင်းကာဝေးရေးဦးစီးချုပ်ကိုယ်တိုင်ပြောထားမှုပဲ။အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလိုလားနေတယ်လို့ပြင်ဆင်နိုင်မဲ့အလားအလာဘယ်လောက်များရှိပါသလဲ။မဖြစ်မနေပြင်ဆင်ရပါရရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
ဒီကနေ့ညထားရလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါလေရှင်အခုဒေတာရင်းသတင်းတွေကိုလှည့်ပေးပါရစေရှင်ထိုင်ဝမ်အနေနဲ့အင်အားကြီးတဲ့တရုတ်နိုင်ငံရဲ့ချင်းချောက်မှုကိုတုံ့ပြန်ဖို့လိုအပ်တဲ့လက်နက်တွေဝယ်ယူခြင်းပြီးဆိုရင်အမေရိကန်နိုင်ငံကိုတိတ်တဆိတ်မြစ်တာရက်ခံရလေရှိပါတယ်အဲ့ဒီလိုမြစ်တာရက်ခံပြီးရင်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကထိုင်
Taiwan when needed. When they're approved and ready.
American လက်နက်တွေ Taiwan ကိုရောင်းဖို့ကိစ္စစမန်းလိုရိုးလို့စဉ်းစားတာသဘောထားတော့မယ်လို့ပြောတာဟာ Taiwan ဘက်ကလက်နက်တွေလူအတိုင်းအတီးပြုတ်ပေးမယ်ပြီးတော့အစင်းသင်းဖြစ်ရင်ရောက်မယ်ဆိုတဲ့သဘောဖြစ်ပါတယ်အရင်လိုအချိန်ကြာကြီးဆွဲထားပြီးရောင်းဖို့အတီးပြုတ်တော့မှတပြုံးလုံးကိုတပြန်နဲ့ထဲရောင်းတာမျိုးလုပ်တော့မှမဟုတ်ပါဘူးတနည်းအားဖြင့် American တရုတ်ဆက်ဆံရေးမှာ American လက်နက် Taiwan ကိုရောင်းတဲ့ကိစ္စဟာနိုင်ငံရေးအရာအကြက်ကိုင်းအပေးလုပ်ရမယ့်ကိစ္စအဖြစ်ဆက်ရှိနေတော့မှမဟုတ်ပါဘူ
းဒီရောက်မျိုးကနိုင်ငံရေးအတိုင်းအမေကန်အဖွဲ့ Park Strategies ရဲ့ဒုတိယဥက္ကဋ္ဌရှောင်ကင်းပြောသွားတာပါဇူလိုင်လ10ရက်နေ့ကဒေါ်လာ 1.2 ဘီလီယံတန်ဖိုးရှိတဲ့ American လက်နက်တွေ Taiwan ကိုရောင်းဖို့အတည်ပြုခဲ့တာဟာတစ်ချိန်တည်းမှာလက်နက်တွေတပြုံလုံးရောင်းတဲ့နောက်ဆုံးလုပ်ရဖြစ်ပြီးတရုတ်နိုင်ငံကိုဒေါသအမြတ်ထွက်စေခဲ့ပါတယ် Taiwan ကို M1A2T Abrams အမျိုးအစားတင်ကားအစီး108စီးနဲ့ Singers 350ရောင်းဖို့ကိစ္စအတည်ပြုပေးဖို့ American နိုင်ငံရဲ့ဝန်ကြီးဌာနက Congress ကိုတင်ပြချိန်မှာတော့ဒီလက်နဲ့ရောင်းချမှုကိုဖြတ်သိမ်းပေးဖို့နဲ့ဒီရောင်းချမှုမှာပါဝင်တဲ့ဘဲကုမ္ပဏီနဲ့မဆိုစီးပွားရေးမလုပ်တော့ဘူးလို့တရုတ်နိုင်ငံကချိန်ချောက်ခဲ့ပါတယ်။တရုတ်နိုင်ငံကထိုင်ဝမ်ကိုသူ့ပိုင်တဲ့နယ်မြေအဖြစ်သတ်မှတ်ထားပြီးထိုင်ဝမ်ကိုလက်နဲ့ရောင်းတဲ့နိုင်ငံတွေကိုမကြေမချမ်းဖြစ်လေရှိပါတယ်။အထူးသဖြင့် American နိုင်ငံကိုပါ။ထိုင်ဝမ်နိုင်ငံရဲ့ဝန်ကြီးဌာနကတော့မလကလေးကတောင်းဆိုထားခဲ့တဲ့ဒီ 1.2 ဘီလီယံလက်နက်ရောင်းချမှုကိုကြိုဆိုခဲ့ပြီးရောင်းမဲ့လက်နက်တွေတဲ့ F-16 တိုက်လေယာဉ်အမျိုးအစားသစ်တွေပါဝင်မယ်လို့လည်းပြောလည်နေပါတယ်။သမ္မတဥဘာမားလက်ထက်ကဒီလိုထိုင်ဝမ်ကိုလက်နက်ရောင်းချတာမှာဆိုင်းတဲ့ကာလတစ်နှစ်တာအထိကြာမြင့်ခဲ့ပေမဲ့သမ္မတ Trump လက်ထက်မှာတော့2019ခုနှစ်ကစလို့အစုလိုက်လက်နက်ရောင်းချတာအခုဆိုရင်လေ့ကျင့်ရှိခဲ့ပြီဖြစ်ပါတယ်။ထိုင်ဝမ်ခြေစိုက် Tumkang University ကမဟာဗျူဟာလေ့လာရေးဌာနက Alexander Wang ကအမေရိကန်အစိုးရအဆက်ဆက်လက်ထက်ထိုင်ဝမ်ကိုလက်နက်ရောင်းချတဲ့ပုံစံကိုအခုလိုပြောပြပါရစေ
။ For a long time the way to process the arms sales have been a political headache in different forms.
ကာလာတော်တော်ကြာကြာပါပဲ။အမေရိကန်အစိုးရမျိုးစုံအောင်မှာဒီလက်နက်ရောင်းချတဲ့ကိစ္စဟာနိုင်ငံရေးအရာပုံစံမျိုးစုံနဲ့ဒုက္ခပေးလေရှိပါတယ်။လက်ထောက်ဝန်ကြီးရှရိုင်ဘာအနေနဲ့လက်နက်တွေကိုတရုတ်ဖိအားပေးရအောင်ကြည့်ပြီးအချိန်ရွေးပြီးရောင်းနေတာကိုဂရုစိုက်စရာမလိုတော့ပဲ။လက်နက်ရောင်းချနိုင်ဖို့မျှော်လင့်ပုံရပါတယ်။အခုရောင်းချတဲ့ပုံစံကတရုတ်ဘက်ကဘလောက်ကြရရိုက်ခိုက်မှုရှိမလဲဆိုတာကိုကြည့်ပြီးတစ်ချိန်ပြီးမှတစ်ချိန်ရောင်းခဲ့တာဖြစ်ပါတယ
်။ပုံစံတစ်ကတော့လက်နက်ရောင်းချဖို့ထိုင်ဝမ်ရဲ့တောင်းဆိုမှုတစ်ခုချင်းစီကို3လအတွင်းကုဘတာကိုအကောင်အဆိုးဆုံးဖြတ်ပေးသွားမှာဖြစ်ပါတယ်။ထိုင်ဝမ်အခြေစိုက်အစ်စ်မြစ်မူဝါဒလေ့လာရေးတရုတ်ကောင်စီကအန်ဒရူးယန်ကတော့ဒီပုံစံအတိုင်းပဲဖြစ်သွားတော့မယ်လို့ပြောပါတယ်။
It's already happening. Now he is the Indo-Pacific Assistant Secretary. The Iranians support this new approach.
အခုပဲအဲ့ဒီပုံစံစဖြစ်နေပါပြီ
လက်ရှိအင်ဒိုပစိဖိတ်ဒေသဆိုင်ရာလက်ထောက်ဝန်ကြီးကလည်းဒီပုံစံကိုအခိုင်အမာထောက်ခံပါတယ်အနာဂတ်မှာဒီလမ်းကြောင်းအတိုင်းပဲသွားလိမ့်မယ်လို့ထင်ပါတယ
်တရုတ်နိုင်ငံကတော့ဒေါသထွက်နေဦးမှာပါပဲဒါပေမဲ့အမေရိကန်နိုင်ငံရဲ့လက်နက်ရောင်းချရေးမူဝါဒကဒီလိုဆိုရင်လည်းသူတို့ဘာမှလုပ်နိုင်မှာမဟုတ်ပါဘူးအဆုံးမတော့အမေရိကန်နိုင်ငံကတရုတ်နိုင်ငံပေးတဲ့ဖိအားကိုလုံလုံလည်လည်လက်လူရှိသွားရုံပဲရှိမှာပါလို့လည်းအန်ဒရူးယန်ကပြောကြောင်းပါခင်ဗျာ
ကိုရမင်းထုံးပြောပြသွားတာပါရှင်ဒီကနေ့ဇူလိုင်လ20ရက်နေ့ဟာလူသားတွေပထမဆုံးလကဘာပေါ်ခြေချနိုင်ခဲ့တဲ့နှစ်50ပြည့်တဲ့နေ့ဖြစ်ပါတယ်အခုလိုလကဘာပေါ်ကိုလူတွေပထမဆုံးအကြိမ်ဆင်းသက်တာနှစ်ပေါင်း50ကြာခဲ့ပြီးတဲ့နောက်အပေါ်လိုအာကာသယာဉ်မှုတွေလဘော်ကနေယူလာခဲ့ကြတဲ့ကြောက်တုံတွေကိုမီးတောင်ပညာရှင်တွေကလေ့လာခဲ့ကြပါတယ်အဲ့ဒီပညာရှင်တွေကသူတို့ရဲ့လေ့လာတူရှိချက်တွေကကဘာပေါ်ကမီးတောင်ပောက်ကွဲမှုတွေကိုပိုးပြီးတော့တိတိကျကျခန့်မှန်းနိုင်အောင်အကူအညီပေးနိုင်လိမ့်မယ်လို့လည်းယုံကြည်နေကြပါတယ် VOA သတင်းတောက် Fake Lapidus သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပါမယ်ရှင်
မီးတောင်ပောက်ခွဲမှုတွေဟာကမ္ဘာပေါ်ကအံ့ဩစရာကောင်းတဲ့ထူးခြားဖြစ်စဉ်တွေကတခုဖြစ်ပြီးတော့ဒီလိုမီးတောင်ပောက်ခွဲမှုတွေဟာလွန်ခဲ့တဲ့နှစ်သန်း2000လောက်ကလပေါ်မှာဖြစ်တာရင်းနဲ့လည်းအလားတန်တူနိုင်ွယ်ရှိပါတယ်။အခုခါမှာတော့အဲ့ဒီမီးတောင်ပောက်ခွဲမှုတွေကနေကျဉ်းချံရစ်တဲ့ကြောက်တုံးကြောက်ခဲတွေကမီးတောင်တွေရဲ့ခံမရခက်တဲ့သဘာဝတွေကိုသိပ္ပံပညာရှင်တွေနားလည်လာအောင်ကူညီပေးနေတာဖြစ်ပါတယ်။ဒေါက်တာမက်ဘန်ဟတ်ဟာကနေရီကျွန်းမီးတောင်လေ့လာရေးဌာနကသုတေသီဖြစ်ပါတယ်။
And we're looking at moon rocks because they have something very special in that they were formed in a lower gravity environment.
လာဘောကကြောက်တုံးတွေဟာဆွဲငင်အားသိမရှိတဲ့နေရာမှာအရင်နဲ့အဆိုင်ခဲတွေတွန့်ပြန်ရကဖြစ်တည်မှုတွေတိတ်ကိုထူးကြတာကြောင့်ကျွန်တော်တို့အဲ့ဒီကြောက်တုံးတွေကိုလေ့လာနေကြပါတယ်။ဒါကြောင့်အခုလိုလေ့လာတွေ့ရှိမှုတွေကကမ္ဘာမြေကြီးရဲ့ဆွဲအားဖြစ်စဉ်ကိုနားလည်ဖို့အတွက်အခြေခံတွေပေးပါတယ
်။လာဘောဘောကို6ကြိမ်ဆင်းသက်ခဲ့တဲ့အပေါ်လိုအာကာသယာဉ်မှုတွေဟာကီလိုဂရမ်400လောက်ရှိတဲ့ကြောက်တုံးအမျိုးအစား2000ကျော်ကိုနမူနာဖြစ်တဲ့ကမ္ဘာပေါ်ကိုပြန်တည်လာခဲ့ကြတာဖြစ်ပါတယ်။ဒေါက်တာရိုင်ယန်ဇီဂလာဟာ NASA ကအပေါ်လိုအာကာသယာဉ်ပြတိုက်တောင်းငံဖြစ်ပါတယ
် So this one came from Apollo 15. Apollo 15 was the first mission where they had the rover so they were able to traverse a larger area. So this is from
Apollo 15ကလာတာပါ။ Apollo 15ကလပေါ်မှာသွားနိုင်တဲ့ယာဉ်ကိုပထမဆုံးတည်ဆောင်သွားတဲ့ခရီးစဉ်ဖြစ်ပါတယ်။ဒါကြောင့်သူတို့ကနေရာတော်တော်များများကိုသွားနိုင်ပြီးဒါကဟာဝိုင်လိုမီးတောင်ရှိတဲ့နေရာကဖြစ်ပါတယ်။
အမေရိကန်အာကာသလေ့လာစုဆိုင်ရေးဌာန NASA ကဒီလိုမျိုးကြောက်တုံးကြောက်ခဲ18တုံးကိုဗြိတိန်နိုင်ငံကအောက်ဆို့မြို့နားမှာရှိတဲ့ Diamond Light Source ဆိုတဲ့မြို့သားသိပ္ပံသုတေသနဌာနကိုငှားထားတာဖြစ်ပါတယ်။ဒီမှာတော့အီလက်ထရွန်တွေကိုနေရက်အလင်းရောင်ထက်အစာပေါင်း10ဘီလီယံလောက်ပိုတောက်ပပြီးတော့အလင်းရဲ့အမြန်နှုန်းလောက်အထိရောက်အောင်အရှိန်မြှင့်ပေးနေတာဖြစ်ပါတယ်။အခုလိုလုပ်တဲ့အတွက်သိပ္ပံပညာရှင်တွေအနေနဲ့ဓာတ်မှန်ရိုက်တဲ့ဤပညာမှာသုံးတဲ့ဓာတ်ရောင်ကြီးတွေကိုအသုံးပြုပြီးအလွန်သေးငယ်တဲ့မျိုးစိတ်တွေကိုလည်းအသေးစိတ်လေ့လာနိုင်မှာဖြစ်ပါတယ်။ဒေါက်တာမက်ဘန်ဟော့စ်ကတော့
At the moment we're facing a disconnect in volcanology where we can monitor what's happening in a volcano in the present
ခုချိန်မှာတော့ကျွန်တော်တို့ကမီးတောင်တွေကိုသိပ္ပံနေကြလေ့လာတဲ့နေရာမှာကွင်းဆက်ပြတ်တယ်လို့ဖြစ်နေပါတယ်။လက်ရှိမှာမီးတောင်တွေဘာတွေဖြစ်နေတယ်လဲဆိုတာကျွန်တော်တို့လေ့လာဆောင်ကြည့်နိုင်ပြီမယ်။အနာဂတ်မှာဘာဖြစ်မလဲဆိုတာကိုတော့အမြင်ဖို့ခက်ခဲပါတယ်။ဘာကြောင့်လဲဆိုတော့အရင်ကဘာတွေဖြစ်ခဲ့တယ်လဲဆိုတာကျွန်တော်တို့မှာအထောက်အထားပြန်စရာမရှိလို့ပါဒါပေမဲ့အခုချိန်မှာစုမဲ့ချက်တွေချနိုင်ဖို့အတွက်ကျွန်တော်တို့သိကျင်တဲ့အချက်လက်တွေကြောက်တုံးနေမှာရှိပါတယ်။ဆိုတော့ဒါတွေကိုတစ်ခုနဲ့တစ်ခုချိတ်ဆက်ရမှာပါ
။ဒါကကျွန်တော်တို့ရဲ့နေဆက်ကြော်လာစနစ်ကြီးဘယ်လိုဖြစ်ပေါ်လာသလဲဆိုတာနဲ့နေကိုလှည့်ပတ်နေတဲ့ကဘာဂျုံနဲ့တခြားဂျုံတွေဘယ်လိုပေါ်ပေါက်လာသလဲဆိုတာတွေကိုပြနိုင်ဖို့အတွက်လည်းအထောက်အကူဖြစ်စေမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်ပြပြသွားတာပါရှင်ဒုတိယပိုင်းအစီအစဉ်ကသိပ္ပံနဲ့ဤပညာကဏ္ဍမှာလဲအပိုလို17အာကာသယာဉ်လကဘာစီအရောက်သွားနိုင်ခဲ့တဲ့နှစ်50ပြည့်အထူးအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာပါရှင
်ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒိုစက်ကွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကနေစနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်အီရန်အသုံးအင်္ဂလိပ်သင်ကန်းစာနဲ့အမျိုးသမီးကန်တာနဲ့အတူဆက်လက်နားဆင်ရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်မှာတော့
Neil Armstrong ရဲ့ Buzz Aldrin တို့ဟာလာကပါကိုဇူလိုင်လ20ရက်နေ့မှာချီချခဲ့ပါတယ်ဒီအာကတယင်မှုတွေကိုအာကတဒုံမြန်တဲမှာပြန်ရင
်သိပ္ပံပညာရှင်ဒေါက်တာပရိသာတင်ပြောပြတဲ့ Apollo 17အာကတယင်နဲ့လာကပါကိုလူသားတွေချီချနိုင်ခဲ့တဲ့နှစ်90ကြည့်အကြောင်းအမှတ်တရနားဆင်ကြရမှာပါအခုရင်းဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းဆောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်ကိုညံဝင်းအောင်နဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရမှာပါရှင
်မြန်မာမိဘတွေကကလေးတွေရဲ့ဘေးကင်းလုံခြုံရေးအတွက်ဇာပနာအတုတွေကျင်းပါဆိုပြီးရေးထားတဲ့ Al Jazeera သတင်းဌာနရဲ့ဆောင်းပါးတစ်ပုဒ်ကိုတင်ပြခြင်းပါတယ်နှစ်ပေါင်း60ကျော်အတွင်းသားယောက်ျားလေးတွေကိုကလေးစစ်သားစုဆောင်မှုကနေကာကွယ်ဖို့နီလန်တစ်ခုအဖြစ်အာဇူဘအတုတွေကျင်းပကြတယ်လို့အစချီထားပါတယ်။မြန်မာပြည်ဟာလွတ်လပ်ရေးရာကြိမ်ကစလို့တိုင်းသားလက်နက်ကိုင်အုပ်စုတွေကကိုယ်ပိုင်အုပ်ချုပ်ခွင့်တောင်းဆိုရင်းအစိုးရတပ်နဲ့တိုက်ပွဲတွေဖြစ်ခဲ့တာကြောင့်ကမ္ဘာမှာအရှိကြဆုံးပြည်တွင်းစစ်ဖြစ်နေတဲ့တိုင်းပြည်ဖြစ်တယ်လို့ဆိုပါတယ်။ဒီလိုပြည်တွင်းစစ်တွေကြောင့်ဒေသခံတိုင်းသားတွေကြားမှာမရေမတွက်နိုင်တဲ့လူအခွင့်အရေးချိုးဖောက်ခံရမှုတွေခံစားခဲ့ရတယ်လို့နေရာစွန့်ခွာထွက်ပြေးကြရတယ်လို့လည်းဆိုပါတယ်။အခုအချိန်မှာအာကိစီလို့နာမည်ပြောင်းထားတဲ့ဆက်ရှိနေအရွယ်လူငယ်တယောက်ဟာသူ့ရဲ့ဇာပနာအခမ်းအနားကျင်းပနေပုံကိုမိုင်းပေါင်းများစွာကြွားဝေးတဲ့အရက်ဒေတာတစ်ခုကနေ Skype ကတဆင့်စောင့်ကြည့်နေခဲ့တဲ့အကြောင်း Al Jazeera နဲ့မီးမြန်းကမ်းမှာကာယကံရှင်ကပြောပါတယ်သူကသူမတည်ဘူးဆိုတဲ့အကြောင်းကိုအော်ဟစ်ပစ်လိုက်ခြင်းတဲ့အကြောင်းပြောပါတယ်အာကက်ရှိရိုမိသားစုဟာတရုတ်နဲ့နေချင်းထိဆက်နေတဲ့ရှမ်းပြည်နယ်ထဲမှာနေထိုင်ကြပြီးအဲ့ဒီဒေတာမှာအင်အား1000ခွေလောက်ရှိတဲ့တောင်ပိုင်းရှမ်းလန်းနဲ့ကန်အဖွဲ့ SSA တောင်ပိုင်းတပ်ကြီးစိုးနေတာပါ2019ခုနှစ်မှာ SSA တောင်ပိုင်းကအာကိရှိကိုသူတို့အဖွဲ့ထဲဝင်ခိုင်းမလားလူစားရှာဖို့ဒေါ်လာ9000ပေးမလားဆိုပြီးနီလန်ရွေးခိုင်းပါတယ်တကယ်လို့နှစ်ခုစလုံးကိုငင်းပယ်မယ်ဆိုရင်တော့မိသားတစ်စုလုံးကိုဒဇာဂန်ဖြစ်ဖမ်းနှားမှာဖြစ်တယ်လို့ဆိုပါတယ်နောက်တော့အာကိရှိကိုတစ်ပင်မှာကျိုးနဲ့တုတ်ထားပြီးမိသားစုအကြောင်းအကုန်စင်မေးပါတယ်သုံးရကြပြီးတဲ့နောက်သူတို့မိသားစုစူးစောင်းထားသမျှအကုန်လုံးကိုလွှဲပေးလိုက်ရတယ်လို့យေတာထားပါတယ်။အခုလိုအာကိရှိကိုအတုပအခမ်းအနားလုပ်ပြီးတေးစင်းသွင်းလိုက်တဲ့အတွက် SSA တောင်ပိုင်းအဖွဲ့ကနောက်တစ်ခါလူသစ်စုတဲ့အချိန်မှာသူပါဝင်တော့မှမဟုတ်ဘူးလို့ဆိုပါတယ်။အခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ SSA တောင်ပိုင်းအဖွဲ့တောင်းပလောင်အဖွဲ့တို့ကနေသွေးဆောင်ခွဲယူသွားတဲ့ကလေးပေါင်းဟာ2015နဲ့2016အတွင်း45ယောက်ရှိတယ်လို့ဆိုပါတယ်။2002ခုနှစ်တုန်းကမြန်မာနိုင်ငံဟာကမ္ဘာမှာကလေးစစ်သားအများဆုံးနိုင်ငံဖြစ်ခဲ့ပြီး SSA တောင်ပိုင်းအဖွဲ့ဟာအဲ့လိုကလေးစစ်သားစုဆောင်းမှုမှာပါဝင်ကြောင်း UNICEF ကပြောထားပါတယ်။အခုတော့မိဘတွေဟာကိုယ်ရင်သွေးတွေကလေးစစ်သားအဖြစ်စုဆောင်းမှုကနေရှောင်ရှားနိုင်ဖို့တချို့ကအခုလိုအတုပအတုတွေဖန်တီးပြီးအခြားလူတွေကတော့တရုတ်ပြည်ပို့ထားကြကြောင်းတားဖြစ်သူကိုတရုတ်ပြည်ပို့ထားခြင်းမှာကလေးကငိုပေမဲ့သူတို့မှာရွေးစရာလမ်းမရှိဘူးလို့မိခင်တယောက်ကအယ်ဂျာဇီရာကိုပြောပြကြောင်းဆောင်းမရှင်မီရာနက်ဗလခါကရေးသားထားပါတယ်ခင်ဗျာ
ဗမာဘယ်ဂျီယံမဟုတ်ကက်သလစ်ဖခင်ကျောင်းတွေရဲ့အနာဂတ်ဆိုတဲ့အကောင်းဆုံးနဲ့ရေးသားထားတဲ့ဘာသာရေးဆိုင်ရာစစ်တမ်းတစ်စောင်အကြောင်းကိုလည်းပြောပြကြပါတယ်ဂျော့ချ်တောင်တက္ကသိုလ်သုတေသနအဖွဲ့ကာရာရဲ့စစ်တမ်းတစ်စောင်အရာမြန်မာနိုင်ငံဟာအံ့ဩစရာကောင်းလောက်အောင်ကက်သလစ်ဖုံတော်ကြီးအများဆုံးနိုင်ငံအဖြစ်နေတာတွေ့ရတဲ့အကြောင်းနဲ့အစချီထားပါတယ်မြန်မာပြည်မှာကက်သလစ်ဘာသာဝင်9သိန်းခွဲရှိပြီးဒါဟာတိုင်းပြည်လူဦးရေရဲ့တစ်ရာခိုင်နှုန်းဖြစ်ပါတယ်။မနစ်တုန်းကကက်သလစ်ဖုံတော်ကြီးတွေအဖြစ်ချင်းမြင့်အနှင်ခံခဲ့ရတဲ့ဖုံကြီးအသစ်83ပါးရှိခဲ့ပြီးဘယ်လ်ဂျီယံနိုင်ငံမှာဖုံကြီးအသစ်19ပါးသာရှိခဲ့ကြောင်းနှိုင်းယှဉ်ပြထားပါတယ်။ကာရာအဖွဲ့ရဲ့စစ်တမ်းအရာကက်သလစ်ဖုံကြီးအသစ်အချို့အများဆုံးနိုင်ငံတွေထဲမှာထိုင်းနိုင်ငံကဒုတိယလိုက်ပြီးတိုဂိုဗီယက်နမ်နဲ့ဘင်္ဂလားဒေ့ရှ်တို့ကနောက်ကလိုက်ပါတယ်အားလုံးကအာရှတိုက်နိုင်ငံတွေဖြစ်ကြပါတယ်အ အာရှနိုင်ငံတွေကလူဦးရေ၃၀၀ကျော်နှုန်းဟာကက်သလစ်ဘာသာဝင်တွေဖြစ်နေကြပြီးအာရှ၄၀ရှစ်နိုင်ငံနဲ့မှာဖိလစ်ပိုင်နဲ့အရှေ့တီမော၂နိုင်ငံပဲကက်သလစ်ဘာသာဝင်အများစုနိုင်ငံတွေဖြစ်ကြပါတယ်။အားလုံးကိုခြုံကြည့်ရင်ခရစ်ယာန်အသင်းတော်ရဲ့အနာဂတ်ဟာအာရှတိုက်ထဲမှာရှိတယ်ဆိုတာထင်ရှားတဲ့အကြောင်းဖိလစ်ပိုင်ကက်သလစ်ဘုံတော်ကြီးလူးဝစ်အန်တိုနီယိုတက်ဂယ်ကပုတ်ရဟန်မင်းကြီးကိုအစီရင်ခံပါတယ်။ကက်သလစ်လူနည်းစုလို့ဆိုပေမဲ့အတော်အတန်ပမာဏများတဲ့အိန္ဒိယနဲ့တောင်ကိုရီးယားလိုနိုင်ငံတွေစီကိုလည်းသာသနာပြုအဖွဲ့တွေဆီလွှတ်ထားတယ်လို့ဆိုပါတယ်။ကက်သလစ်ဘာသာဝင်စစ်တမ်းအရနိုင်ငံပေါင်း၁၈၅မှာအမေရိကန်ပြည်ထောင်စုဟာနံပါတ်၅၀မှာရှိနေပြီး၄၉ကဗြိတိန်ဖြစ်ပါတယ်။စပိန်က၂၃၊ဂျာမနီက၂၅၊အိုင်ယာလန်၂၈၊အာဂျင်တီးနားက၆၈နဲ့ပြင်သစ်က၆၉နေရာတွေမှာရှိကြပါတယ်။ ဒါဟာသုတေသီတွေကကက်သလစ်ဘာသာဝင်အနည်းဆုံး၃သိန်းရှိတဲ့တိုင်းပြည်တွေကိုထည့်သွင်းထားတာဖြစ်ပြီးအရေးအတွက်၃သိန်းဆိုတာသတ်မှတ်ချက်မပါရင်နီပေါ်နိုင်ငံလည်းဒီစီးရင်ထဲမှာပါလာမှာဖြစ်ပြီးဆာမိုဝါ၊နီဂျာ၊လက်တန်စတိန်၊ဒိန်းမတ်၊ကိုဆိုဗို၊ကာရီဘာတီနဲ့ဖီဂျီနိုင်ငံတွေမှာလည်းကက်သလစ်ဘာသာဝင်တွေတိုးလာတာအထင်ရှားတွေ့ရပါတယ်။အခုလေ့လာချက်အသေးအရ ကက်သလစ်ဘာသာဟာအာရှတိုက်ဖက်မှာထွန်းကားလာဖို့ရှိတဲ့အကြောင်းမှတ်ချက်ချထားတဲ့သတင်းဆောင်ပါကို The Brussels Times မှာဖတ်ရှုနိုင်ပါတယ်ရှင်။ဒီရက်စနေမနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့နားဆင်လေ့လာကြရမယ့်အမေရိကန်စတိုင်အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတ်တန်ကစီစဉ်ပို့ချထားပါတယ်ရှင်။
idiom
Add fuel to the fire.
Pipare, salumbanga, e d d edga, tapauna, tatera, f u e l, fuelga langza, d o do, do, d h e the, f i r e, firega, me, throw. Scratching a diet, divegaro, long need a mima, tapido, langza, tatelaget voga. မီလောင်ရီတာကိုရေနံစီဓာတ်စီစသဖြင့်လောင်စာထထည့်လိုက်ရင်ဘယ်လိုဖြစ်လာမလဲမိတော့ပိုးပြီးကြည်လာမယ်မိအားပိုကောင်းလာမယ်သဘောဖြစ်ပါတယ်ကျမတို့မြန်မာမှာလည်းစီနူယိုမှာအသုံးဖြစ်တဲ့မီလောင်ရာလေပင်းဆိုတဲ့အသုံးရှိတယ်လို့ပေါ့ရှင်အီဒီယမ်ဆိုတဲ့တဝိုက်ဒီပဲကပြဿနာတက်နေတဲ့ခြားကပိုးပြီးအခြေအနေဆိုးရအောင်ငကိုကဆိတ်ဆိုးနေတဲ့လူကိုဒေါသပုံပောက်ကွဲရအောင်ပြုလုပ်တာမျိုးကို
The mother was shouting at the crying child. It just added fuel to the fire as the child, instead of stopping, started throwing things around. The mother was shouting at the child. It just added fuel to the fire as the child, instead of stopping, started throwing things around. Add fuel to the fire.
ဒေါ်လာလာတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့ EDN အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။အခုအမျိုးသမီးခန္ဓာကိုနားဆင်ကြရအောင်ပါ။မနေ့ဇူလိုင်လ19ရက်နေ့ဟာမြန်မာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့တစ်ခွာအာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့86နှစ်မြောက်နေ့ဖြစ်ပါတယ်။အဲဒီတော့ငါကြေကွဲဖွဲ့ဖြစ်ရက်ကိုကြုံတွေ့ ဘိုးကျောင်းတို့ကြဆုံးတော့เนาะအာဇာနည်တွေကြဆုံးတော့အဲ့ဒါအတက်20เนาะဇူလိုင်လာဟိုဒီမှာစိတ်ထိခိုက်တာပဲဒါအဖွားတယောက်တည်းမဟုတ်ဘူးတိုင်းကြီးလုံးเนาะအဖွားတို့နဲ့အနည်းစားဆုံးဒီတရားကွက်လုံးတန်းလုံးဟာတခါတည်းအရန်ကိုစိတ်ထိခိုက်ပြီးအဖွားတို့မျက်ရည်ကျတယ်ဘာလို့ဆိုဒီလွတ်လပ်ဖို့ကြိုးစားနေတဲ့အထဲမှာလေเนาะအဖွားတို့ကပါလာတာကိုဖွားတို့ရှင်ထဲမှာထိခိုက်ရပါတယ်
အဲ့ဒါကတော့လွန်ခဲ့တဲ့9နှစ်နှစ်ဖြစ်တဲ့1926ခုဇူလိုင်လ19ရက်နေ့မနေ့10:00တုန်းစခုနှစ်မိနစ်မှာယူနီဖောင်းပွေလက်နက်ကိုင်တစုကရန်ကုန်မြို့လေရှိအတူဝင်အများယုံမှာဗိုလ်ချုပ်အောင်ဆန်းရတကွမြမအာဇာနည်တွေကိုလုတ်ချံခဲ့တဲ့အကြောင်းသတင်းကြရတော့လွန်စွာဝင်းနေကြည်ကွဲမိတဲ့အကြောင်းအခုအသက်80ကျော်ပြီဖြစ်တဲ့ဒေါက်ခင်မီကပြန်ပြောင်းပြောပြခဲ့တာပါဒေါက်ခင်မီကပဲဆက်ပြီး
ကိုလိုနီလက်ထက်မြမလွတ်လပ်ရေးကြိုးပမ်းမှုမှာထိုစဉ်သခင်မကြီးတွေပါဝင်ခဲ့တဲ့အခန့်ကဏ္ဍကိုလေအခုလို့မှတ်တရပြောခဲ့ပါတယ်သခင်မကြီးတွေကတော့အားလုံးကဒီလွတ်လပ်ရေးအတွက်ရန်ပြီးကြိုးစားကြတာပဲလေနော်သူတို့အသက်တွေပါတယ်လေမမှုဘူးဆေးရမှလည်းမကြောက်ဘူးဘာလို့မှမကြောက်ခဲနဲ့သူတို့တခါတည်းဒီလွတ်လပ်ရေးကြိုးပမ်းခဲ့ကြတာပဲနော် အဲ့ဒီအချိန်မှာလွတ်လပ်ရေးကြိုးပမ်းနေတဲ့အချိန်မှာကဖွားအဲ့ဒီမှာလူလားမြောက်လာတာဟိုမှာဆစ်ဖြစ်တော့ဖွားအသက်ကဟိုတည်းလောက်ပဲရှိမယ်71နှစ်လောက်ပဲရှိမယ်1941မှာနော်ဆစ်ကျင်ညာတော့အဲ့ဒီဆစ်ကျင်ညာပြီးမှဒါပေမဲ့ဒီလွတ်လပ်ရေးကြိုးပမ်းနေတာကတော့ဆစ်မဖြစ်ခင်နေရာကြိုးပမ်းကြတာပါပဲဒါဖွားအစာတွေရဲ့အတွေ့အကြုံနောက်ဖွားအဖေကလည်းငကနီလေးဖတ်တယ်နောက်တော့သူကသခင်
ဒီလွတ်လပ်ရေးကြိုးပမ်းမှာဆိုလို့ရှိရင်ဖွားဖွားတို့ဆိုလို့ရှိရင်သပိတ်မှောက်ရတဲ့အကြောင်းကိုအဲ့ဒီအချိန်တော့ဖွားဖွားသုံးတာသပိတ်မှောက်ရတဲ့ဆက်မဖြစ်ခင်ဖွားဖွားအမေကအကြောင်းဆရာမအကြောင်းမတက်ရဘူးပေါ့နော်ဖွားဖွားတို့အဲ့လိုပဲသူတို့ပြောခဲ့တယ်နောက်တော့လွတ်လပ်ရေးကြိုးပမ်းနဲ့ဖွားပြောပွဲတွေဆိုလို့ရှိရင်ကြီးမနိုင်မှနေတယ်ဆိုတော့တခါတည်းဖွားဖွားမေမေကိုရောဖွားဖွား
င်မင်းနဲ့အတူထိုစဉ်ကာလကိုမှီလိုက်သူနောက်တူကတော့ဒေါခင်ချီချီဖြစ်ပါတယ်။ဒေါခင်ချီချီကတော့ကွယ်လွန်သူဆိုင်ရစ်ဆရာကြီးတိမ့်ဖင်မင်းရဲ့ဇနီးလေးဖြစ်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်တဦးလေးဖြစ်တဲ့ဦးဟန်တာမင်းရဲ့မိခင်လည်းဖြစ်ပါတယ်။အသက်60နီးနေပြီဖြစ်တဲ့ဒေါခင်ချီချီဟာမြမလွတ်လပ်ရေးကြိုးပမ်းမှုမှာပါဝင်ခဲ့သူတူဖြစ်ပါတယ်။သူ့ရဲ့ပြန်ပြောင်းပြောပြချက်က
နိုင်ငံရေးဆိုတော့မလုတာလည်းကြာပြီပေါ့နော်။ရောက်တာကလည်းအဲ့ဒီတုန်းကဟိုဂျပန်ဒေါ်လာရေးပေါ့နော်။ဆက်စစ်ဒေါ်လာရေး movement ထဲမှာပါရင်းနဲ့အဲ့ဒီနိုင်ငံရေးတွေရောက်သွားတာပေါ့လေ။အမှန်ကတော့နိုင်ငံရေးရဲ့လို့တစ်စလုံးတစ်ခါမှလည်းမလုဘူး။ကြောင်းလုံးကလည်းဒီလိုပဲရှိမှလေ။နေခဲ့တာခိုင်းရေးပဲနေခဲ့တာ။ဒါပေမဲ့ဂျပန်ခေတ်ရောက်တော့ဂျပန်ဟိုတော့သိကြည့်တော့မုန်းတယ်ပေါ့နော်။အဲ့တော့ဂျပန်ဒေါ်လာရေးအတွက်ဆိုပြီးတော့လာပြီးတော့ organize လုပ်ကြတဲ့အခါကျတော့organize လုပ်တာကအဲ့ဒီတော့ဖြာပုံမှာနေရပါတယ် 1944 ပေါ့နော်ဖြာပုံကအဲ့ဒီက Brexit တော်လှန်ရေး movement မှာအဲ့ဒီမှာဖြာပုံက organize လုပ်နေတဲ့လူတွေပေါ့လေအဲ့ဒီမှာပါသွားတာပဲအဲ့ဒီကနေပြီးတော့သူတို့ကိုယ်တိုင်ကလည်းပဲအဲ့ဒီအချိန်ကဗမာပြည် Communist Party ပေါ့ PCT ပေါ့နော် PCT Party ဝင်နေဆိုတဲ့အခါကျတော့အဲ့ဒီလိုပဲပါတီဝင်ဖြစ်သွားတာပေါ့သမီးရဲ့ဒါပါပဲဂျပန်ခေတ်တုန်းကတော့အဲ့ဒီ movement ထဲပဲပါပြီးတော့အဲ့ဒီကနေပြီးတော့ဖြစ်ပြီးရဲ့ခါကြတော့လေပါတီကမျောရောက်တယ်ဆိုတော့ဟိုတုန်းကတော့ဒီရောက်ပါတီပေါ့ underground party ပေါ့နော်ပါတီဝင်နေဖြစ်နေပဲလှုပ်ရှားတာပေါ့လေဒါအဲ့ဒီလိုဖြစ်သွားတာပ
ါဒေါခင်ကြီးကြီးကပဲဆက်ပြီးဗိုလ်ချုပ်တို့ထိုစဉ်ကသာလှုပ်ရှားမခံခဲ့ရရင်မြမနိုင်ငံရဲ့အကွင့်အပြောင်းဟာဆယ်စုနှစ်နဲ့ချီပြီးစစ်အာဏာရှင်လက်အောက်ကျရောက်ခဲ့ရတဲ့အဖြစ်ကိုရောက်မှာမဟုတ်ဘူးလို့ပြောခဲ့ပါတယ်
။ကောင်းတောင်ကြီးတွေပေါ့လေအထူးသဖြင့်ဘူချုပ်ပေါ့နော်။ဘူချုပ်စောစောစီစီအဲ့ဒီလိုဖြစ်သွားတဲ့အတွက်ဒီမှာဒုက္ခတွေရောက်နေတာဟာဘူချုပ်မရှိလို့ဖြစ်သွားတယ်လို့ပဲထင်တယ်။ဘူချုပ်ကရှိလို့ရှိရင်လောက်မဆိုးပဲနဲ့ပြည်တွင်းစစ်ကလည်းလောက်လိုက်ကြမယ်လည်းမဖြစ်ဘူး။ဘူချုပ်တို့ကြဆုံးသွားတဲ့အတွက်ဆိုပြီးတော့လူတွေကဒုက္ခရောက်နေတာတည်းကအဲ့ဒီမှာအများကြီးထိခိုက်တယ်လို့ထင်ပါတယ်နော်
ဒေါခင်ကြီးကြီးပြောခဲ့သလို1948လွတ်လပ်ရေးရခဲ့ပြီးဖတ်ဆပ်ပလန်နဲ့ပဋ္ဌာဆအစိုးရခေတ်တွေအပြီး1962ခုနှစ်မှာ စစ်ကောင်းဆောင်ဗိုလ်ချုပ်ကြီးနေဝင်းကအာနာသင်းငယ်ပြင်းနောက်မြန်မာနိုင်ငံဟာစစ်အာနာရှင်စနစ်အောက်နှင်း90နီးပါးဖြတ်သန်းလာခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့အာဇာနည်ဗိုလ်ချုပ်အောင်ဆန်းရဲ့တမိဖြစ်သူတော်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာ2016မလကူမှာအာနာရလာခဲ့ပြီး အခုတော့သူဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အပြင်နိုင်ငံခြားရေးဝန်ကြီးဖြစ်လေထမ်းဆောင်နေပြီဖြစ်ပါတယ်။ဒါပေမဲ့လို့ခဏမြန်မာနိုင်ငံမှာတိုင်းရင်းသားစီလုံးညို့ရေးအပြစ်ရရေးရင်ကြိုင်းရေးလည်းမရသေးတယ်လို့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးပြဿနာတွေရင်ဆိုင်နေရပြီးချင်းကအရှိတောင်အာရှမှာသတိဖြစ်ခဲ့တဲ့မြန်မာနိုင်ငံဟာအခုဆိုဒေသတွင်းမှာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံ ဒီနေ့နိုင်ငံထူထောင်ရေးမှာနိုင်ငံသားရင်းတာဝန်ရှိတဲ့ဆိုတဲ့64နှစ်မြောက်အာဇာနည်နေ့တုန်းကအန်အယ်ဒီဌာနချုပ်မှာပြောကြားခဲ့တဲ့အမှတ်တရမိကွန်းကနေကောက်နှစ်တင်ပြရင်း ဒီဇင်ပါရဲ့မြန်မာကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်။ဒီကြောက်တဲ့ရှင်။ဒီကြောက်တဲ့ဘုရားဆိုတာအဲ့ဒီအတက်မရှိလို့တော့မမဆက်လို့ရ။ဒီအကံဘုရားဆိုရင်အရေးကြီးဆုံးဖြစ်တဲ့အတက်ကိုတောင်မှဇေလေးပြီးတော့ဆုံးလုပ်ပြီးတော့ဘုမာယာရှင်ရဲ့ကိစ္စကိုလုပ်တာ။ညာကောင်းလို့အတွက်ကိုလုပ်တဲ့လူကိုအာဇာနည်ရဲ့လို့သတ်မှတ်ချင်တာ။ဆောင်းမဆူဆန်းနေတယ်။ကြောက်မှားလေရ။
အာသာနည်မှာအာသာနည်ကောင်းတာမျိုးကိုကာရဝတ်ပြုပါတယ်လို့ပြောရခြင်း။ဒါပေမဲ့ကာရဝတ်ပြုတဲ့အခါကျတော့ငါတို့ဘောင်းဘောင်ရဲ့ကာရဝတ်ပြုတာမဟုတ်ဘူး။အဲ့ဒီကောင်းတဲ့မှာဘာအသေးရှိလဲဆိုတာအသေးရှိတယ်။ဒီလိုကာသာနည်ကောင်းတာမျိုးကိုကောင်းဖို့ပြုတော့ကာရဝတ်ပြုလိုက်တဲ့အခါကျောင်းထဲမှာပြုရှိတယ်။ဘာကိုကာရဝတ်ပြုနေရလဲဆိုတော့သိသာသိသာလို့အဲ့တော့ဒီလိုကာရဝတ်ပြုလောက်တ လာလာတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကန္တာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုအပတ်စဉ်တောက်ကြနေညတိုင်းမှာအသက်90နှစ်ပြည့်ပြန်လည်ထုတ်လွှင့်ချက်ကိုစနေနေ့ခင်မှာနားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့နားဆင်ရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်တာမြို့သက်ကစီစဉ်တင်ဆက်ထားပါတယ်ရှင်
လာကဘာမှာလူသားတွေပထမဆုံးခြေချနိုင်ရတာအနှစ်90ရှိပါပြီ
ဒီလိုခြေချနေအောင်အပိုလိုရင်မှုတွေဘယ်လိုကြိုးစားခဲ့ရလဲဆိုတော့ကိုအမေရိကန်အာကာသစူးစမ်းရေးဌာနနာဆာကတိပံပညာရှင်ဒေါက်တာပရိသတ်ကပြောပြပေးမှာပါဇူလိုင်လ27ရက်နေ့မှာအမေရိကန်နိုင်ငံကနေပြီးတော့မှာအပိုလို7နဲ့လွတ်တင်လိုက်တဲ့အာကာသယာဉ်မှူးအူတွေကနှစ်ဦးကနီးအမ်စထရောင်းရဲ့ဘတ်အော်ဒရန်တို့ဟာလာကပါဦးဇူလိုင်လ27ရက်နေ့မှာခြေချခဲ့ပါတယ် ဒီအာဂတယင်ပူတွေကိုအာဂတဒုံမြန်တဲမှာပြန်ယူနေမဟုတ်ဖဲနဲ့ ဒီလိုမျိုးကြောက်တုံးကြောက်ခဲဆက်ရှစ်တို့အာကာသယင်အပြင်ကိုထွက်ပြီးတော့လေဟာနေထဲမှာဘလို့လမ်းလျှောက်မလဲဘလို့အလုံးလုံးမလဲဘလို့သွားမလဲဘလို့အသက်ရှင်မလဲဆိုတဲ့ဟာကိုရုပ်ပိုင်းရောစိတ်ပိုင်းရောသူတို့အများကြီးကိုလေ့ကျင့်ပေးရပါတယ်
အဲ့ဒါပါလဲဆိုလို့ရှိရင်အပိုလို၆ပြန်နဲ့အပိုလို၆တို့ခုနှစ်တို့၈တို့ကိုတစ်ဆယ်တို့ကအကုန်လုံးမှာပါတယ်အာဂတယင်မူတိုင်းပါပဲအခုအထိလည်းဒီအာဂတယင်မူတွေကိုတင်နန်းပေးတဲ့အခါမှာတော်တော်ကိုခက်ခက်ခဲခဲသူတို့တင်နန်းကိုတက်ယူရပါတယ်ဒါပေါ်ပထမဆုံးရောက်ခဲ့တဲ့လူသားသုံးဦးကနီးလ်အမ်စထရောင်းဘတ်အော်ဒရင်နဲ့မိုက်ကယ်ကောလင်းတို့ဖြစ်ပါတယ် အာဂါတာရင်မူဦးဒီလာပတ်တဲ့အာဂါတာရင်လေးကနေပြီးတော့မှလာပေါ်ဆင်းရင်ကိုပြောင်းလာပေါ်လဲရောက်လဲရောက်သူအပြင်ထွက်တော့မယ်ဆိုတဲ့အခါကျတော့ဒီအာဂါတာတဲကိုရောက်သွားအဲ့အဲ့ဒါဆိုလို့ရှိလို့ရှိရင်ကမ္ဘာဆွဲအားတဲ၆ပုံ၃ပုံပဲရှိတဲ့လာပေါ်မှာဘယ်လိုလမ်းလျှောက်မလဲဘယ်လိုအသက်ရှူမလဲပစ္စည်းကရိယာတွေကိုဘယ်လိုလုပ်မလဲဥပမာအားဖြင့်ဒီအမေရိကန်အလံလေးဦးတော်မှာထောင်ဖို့အတွက်
ောက်လျှောက်လုပ်လို့ရပါတယ်။နောက်ပြီးတော့ mission training ပေါ့နော်။ဒီအစီအစဉ်ကြီးတစ်ခုလုံးကိုဘယ်လိုပြီးများအောင်လုပ်မလဲဆိုတဲ့ဟာအပြင်ဟိုတကယ်ကိုမသွားခင်မှာဘူးလာစင်းရင်လို့ဟာမျိုးကိုဒီပေါ်မှာကဘာပေါ်မှာဒီအတိုင်းပေါ့နော်တထရာလည်းဖြစ်အောင်လုပ်ပြီးတဲ့အခါကျတော့မောင်းနှင်တာလာပေါ်ကိုစင်းတာလာပေါ်ကနေပြန်တက်တဲ့ဟာအဲ့ဒါတွေအကြာကြီးကိုကျင့်ခဲ့ရပါတယ်။နောက်တစ်ခုကအာကာတဝတ်စုံကိုဝတ်တက်အောင်အင်ဂျီကိုပြန်လဲတတ်အောင်ဆိုတဲ့ဟာအစတင်ရပါတယ်။တချိန်တည်းမှာပဲသူတို့သွားခဲ့တဲ့၄ရက်ခရီးအတွင်းမှာစားရေးတောက်ရေးတဘူတဘာပေါ့နော်အင်တာတုံးတာအစားလုံးဝမတူတော့ပါဘူးနောက်ရေးချိုးတာနောက်ပစ္စည်းတွေနေရာတကျတိမ့်တာကင်မရာတွေတုံးတတ်အောင်ပေါ့နော်ဒီ training တွေကိုတော်တော်ကိုပြင်းပြင်းထန်ထန်သူတို့တင်ယူခဲ့ရပါတယ
်အခုလိုလေ့ကျင့်ခဲ့တဲ့အတွက်အောင်မြင်မှုရခဲ့တာပါ
ဟိုဟာလဘုံစင်ဖို့အတွက်ကိုသူတို့လုပ်ခဲ့ရတဲ့ဒီဟာပေါ့နော်ဟိုအချိန်ကိုက်ရမယ်အာကာသလွတ်တဲ့ဒုံးမြအပိုလိုနော် capsule တွေကိုကျွန်တော်ဝင်ကြည့်ဘူးပါတယ်ခလုတ်တရားတရားနေရာလောက်ရှိတာကြာအဲ့ဆိုတခုမှလုံးဝမမှားအောင်ပေါ့နော်တရားကြီးတခုလုံးဘလို့ထိန်းချုံပဲ့ကင်ပြီးတဲ့အခါကျလာပေါ်စင်မလဲဘလို့ပြန်တက်မလဲဆိုတဲ့ဟာဦးအဲ့ဒါကိုနှစ်နဲ့ချီပြီးတော့ကိုတို့ဟိုခေါင်းထဲမှာအလွတ်ရအသေးရအောင်ကိုတို့လေ့ကျင့်ထားရတာပါခဏခဏပေါ့နော်အဲ့လောက်လေ့ကျင့်ထားတဲ့အတွက်ကြောင့်လေတို့ဒီလာပေါ်ကိုအောင်မြင်စွာပထမအဦးဆုံးဒီချီချနိုင်တဲ့လူသားတွေအနေနဲ့အောင်မြင်မှုကိုရခဲ့တယ်လို့ကျွန်တော်ယုံကြည်ပါတယ်
ဆိုတော့လေ့ကျင့်မှုကအရင်အရေးကြီးတယ်ပေါ့
။အရင်အရေးကြီးပါတယ်။ဒုံးမြန်အလူလိုတက်သွားတာမဟုတ်ဘူး။ဒုံးမြန်တက်ဖို့အတွက်ကိုလိုအပ်တဲ့ခလုတ်တွေဖွင့်တာ၊ပိတ်တာ၊ချိန်တာစတာတွေကစစ်နေများပါတယ်။များလုံးအားကြီးတဲ့အတွက်သူ catalog ကစာမျက်နှာထောင်ထဲချီပြီးရှိပါတယ်။အခုနောက်ပိုင်းကျတဲ့အခါကျဒါ ਉਹ ပေါ့နော်။ကွန်ပျူတာပေါ်မှာတခါတည်းကိုလိုချင်တဲ့ကွန်ပျူတာရဲ့ screen ပေါ်မှာပေါ့နော်။လက်ညှိုးလေးနဲ့ထောက်ပြီးဘယ်နေရာဘယ်နေရာသွားဆိုတဲ့ဟာကိုအမြန်ဆုံးဖတ်လို့ရအောင်ကိုအခုနောက်ပိုင်းတော့ပြောင်းလာပြီပေါ့အရင်တော့ဆိုစာအုပ်အထူးကြီးကိုလှန်ပြီးတော့ကြည့်ပြီးတော့မှအမြန်ကြည့်ရပါတယ်မှားသွားမှဆိုလို့ပေါ့နော်အဲ့တော့အချိန်ကိုက်လောက်ရတဲ့အတွက်လုံပုံလုံနည်းရသမင်းစားရေတောက်နီးပါးလောက်ကိုဖြစ်သွားပြီဆိုတော့မှဒါတေးကြပြီလုံနိုင်တဲ့အရေးအချင်းလုံနိုင်တဲ့အသိဉာဏ်ရောပါရောကိုကာယစွမ်းအားရောရပြီဆိုတော့မှလာဖို့ချီချနိုင်တာပါ
အခုလဘော်ချီချခဲ့တာ290ရှိပြီပေါ့နော်အဲ့တော့အဲ့ဒီကလွန်ခဲ့တဲ့290ကဒီအာဂတရင်မှုတွေလဘော်မဆင်းခင်စူးစမ်းခဲ့တာ ਨੇ အခုခေတ်လူပေါ့နော်အခုခေတ်အာဂတရင်မှုတွေစူးစမ်းရတယ်ကွာခြားချက်တွေနည်းနည်းပြောပြပေးပါ
1969ခုနှစ်မှာလဘော်ကိုဆင်းခဲ့ပြီ1982ခုနှစ်ကျမှလာသွားတဲ့ခရီးစဉ်ကိုအဆုံးတက်ခဲ့ပါတယ်အဲ့အဆုံးတက်ခဲ့တဲ့အချိန်ထိပေါ့နော်အာကာသယင်မှုတွေစူးစမ်းခဲ့ရတာသူတို့တက်ခဲ့ရတဲ့ဒီ training တွေရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာပေါ့နော်ဒီနေရာတွေကိုတင်နန်းတွေအများကြီးတက်ခဲ့ရတဲ့ဟာနဲ့အခုနဲ့ဆိုလို့ရှိလို့ကြည့်အတူတူလောက်ပဲအတူလောက်ပဲဒီမှာတခုပါကွာသွားလဲဆိုတဲ့နော်အပြည်ဆိုင်ရာအာကာသစခန်းကိုရောက်ဖို့အတွက်ဆိုလို့ချင်းအပြည်ဆိုင်ရာအာကာသစခန်းအကြောင်းကိုဘာသာရပ်တခုအနေနဲ့အထူးပြုပြီးလေ့လာရပါတယ်အဲ့ဒီတော့ကတော့ဟိုအမေရိကန်လူမျိုးတွေကြီးပဲဆင်းခဲ့တဲ့အတွက်အမေရိကန်စကားလောက်ပဲပြောလို့ရပါတယ်အခုကျတော့အပြည်ဆိုင်ရာအာကာသစခန်းမှာဂျပန်အာကာသတုသေသနယင်မှုလဲပါတယ်အရုရှားအာကာသယင်မှုလဲပါတယ်ကနေဒီယန်လဲပါတယ်ပြင်သစ်လဲပါတယ်တောင်အမေရိကလက်တင်နိုင်ငံအာကာသယင်မှုပါခဲ့ပါတယ်စပိန်နဲ့ကလည်းပါပါတယ်ဆိုတဲ့အခါကျသူတို့ဘာသာစကားကိုတယောက်နဲ့တယောက်ကောင်းမွန်မွန်ကျွမ်းကျင်ကျင်ပြောတတ်ဖို့အတွက်ကိုဒီ language ပေါ့နော်ဘာသာရပ်စာပေရဲ့ဆိုင်ရာတွေကိုအများကြီးလေ့လာရပါတယ်။ဒါတော့ပဲကွာပါတယ်။ဒါ့အပြင် တကယ်တမ်းအခြေခံပေါ့နော်ဒီဒုံးပြန်ကိုဘယ်လိုစပြီးမောင်းမလဲပဲ့ထိမ့်မလဲအဲဒုံးပြန်နဲ့ဒီအလပတ်နဲ့အာကာသရင်နဲ့ဘယ်လိုခွဲထွက်သွားမလဲဟာနဲ့အခုအချိန်မှာတော့ဒုံးပြန်ကနေပြီးတော့တဆင့်ပြီးတဆင့်ခွဲထွက်သွားတဲ့ဟာပြီးတဲ့အခါဒီဒုံးပြန်ရဲ့ထိတ်ဖူးမှရှိတဲ့နေရာကနေအပြည့်ဆိုင်အာကာသစခန်းနဲ့သွားပြီးတော့ဘယ်လိုချိန်မလဲချိန်တဲ့ဟာဘယ်လိုပုံစံလဲဆိုရင်အဲ့ docking လို့ခေါ်ပါတယ်အဲ့ဒါတိတ်ပြီးတော့အရေးကြီးပါတယ်နည်းနည်းလေးမှလွယ်လို့မရဘူးစက္ကန့်နဲ့အမျှအတိအကျတို့တော့လုပ်နေရပါအဲ့တော့ဒီ mission control ကနေပြီးတော့ပြောနေတဲ့ခိုင်းနေတဲ့အတိုင်းဒါလုပ်ပါဒါလုပ်ပါဒါလုပ်ပါဆိုတဲ့အဆင့်အဆင့်အဆင့်ကိုတကူမှမမှားအောင်လုပ်ရပါတယ်ဆိုတော့အရင်တုန်းကလားပေါ်ဆင်းခဲ့တဲ့အတိုင်းလိုပဲအပီဆိုင်ရာအာကာသစခန်းကိုသွားတဲ့အခါသွားပြီးတော့ဒီချိတ်တဲ့အခါမှာအထက်မှာအလုပ်လုပ်တဲ့ဟာအတူတူလောက်ပါပဲနီးစနစ်တရားဒါနည်းနည်းကွာရင်ကွာသွားမယ်ဒါပေမဲ့လေ့ကျင့်မှုတွေကတော့အတူတူပါပဲအခုဘီဘီဆိုင်ရာအာဂါတာစခန်းပြီးသွားတဲ့အခါကျ2024ခုနှစ်မှာကျွန်တော်တို့လာဖို့အမေရိကန်ပြန်ပြီးတော့ခြိချပါအောင်မယ်။ဟောအဲ့ဒီအတွက်ပြင်ဆင်နေကြတာအရင်တိုင်းပါပဲ။အရင်လိုပဲလှုပ်ထုံးလှုပ်နေနဲ့တိုးတက်လာတဲ့ဤပညာတွေကိုသုံးပြီးတော့သူတို့ဆက်ပြီးတော့လေ့ကျင့်ပြီးတော့အစင်းသင်းပြောင်းစားလုပ်နေကြပါတယ်
။ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ကြရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးဖြတ်ကြပါမယ်။တော်ခင်မြတ်သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတောက်ကြနေညမှာအစ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနေ့မှာနားဆင်နိုင်ပါတယ်အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနာ ይ စာအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်ရှင်အခုစနေနေ့မနေ့ခင်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
ဘရစ်နိုင်ငံပိုင်ရေနံတင်သင်္ဘော20ဟော်မုဇ်ရေလက်ကြမှာတောက်ကြနေကဖမ်းဆီးထိန်းသိမ်းခံခဲ့ပြီးတဲ့နောက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်ဟာမလွဲမသွေဒုက္ခနဲ့ကြုံတွေ့ရမယ်လို့ပြောပါတယ်။အီရန်ရဲ့လူဆောင်ချက်ဟာအီရန်ပိုင်ရေနံတင်သင်္ဘော20ကိုဗြိတိန်အနာပိုင်တွေကဂျီဘရော့တာရေလက်ကြမှာဖမ်းဆီးထိန်းသိမ်းထားတာကိုလက်တော့ပြန်တာဖြစ်ပုံရပါတယ်။အာဂျင်တီးနားနိုင်ငံဂျူနိုရယ်အစ်မီယိုဂျူးအစာဘူးတစ်ခုကို1994ခုနှစ်ကဘုံကျဲတိုက်ခိုက်ရာမှာညွှန်ကြားခဲ့တယ်လို့တန်တရားရှိသူဟစ်ဘိုလာစစ်သွေးချက်ခေါင်းဆောင်တူပေါ်ဘန်နာရီးယားအေးယူလိုက်ကြောင်းအမေရိကန်နိုင်ငံသားဝင်မိုက်ဘရန်ပွေရောကတောက်ကြနေမှာတီးဖြူပြောကြခဲ့ပါတယ်။နယူးယောက်မြို့ဘရုတ်ကလင်းရပ်ကွက်သားတူကို IS အရာရှိတရားရှိသူဖြစ်ဆောင်ရွက်ခဲ့မှုနဲ့အမေရိကန်တရားဝန်ကဆွဲချက်တင်လိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုပြစ်မှတ်ထားကြံစီနေတယ်လို့တန်တရားရှိသူလူမှောင်ကိုသမားဆက်နှစ်ယောက်ကိုဘင်္ဂလားဒေ့ရှ်ရဲတွေကတောက်ကြနေမှာဖမ်းဆီးလိုက်ပါတယ်။2022ခုနှစ်မှာကျင်းပမယ့်ကမ္ဘာဖလားဘောလုံးပြိုင်ပွဲအာရှအုပ်စုဒုတိယအဆင့်ခြေစစ်ပွဲတွေအတွက်မြန်မာအသင်းကအုပ်စုစာလုံးမှာပါဝင်ပြီးဂျပန်၊ကီရစ်သမရနိုင်ငံ၊တာဂျီကစ္စတန်နဲ့မွန်ဂိုလီးယားနိုင်ငံတို့နဲ့အတူရှင်ပြိုင်ရမှာဖြစ်ပါတယ်။ပထမဆုံးပွဲအဖြစ်မွန်ဂိုလီးယားအသင်းနဲ့စက်တင်ဘာ5ရက်နေ့မှာရှင်ပြိုင်ကစားရမှာဖြစ်ပြီးဂျပန်အသင်းနဲ့ကတော့စက်တင်ဘာ10ရက်နေ့မှာကစားရမှာဖြစ်ပါတယ်။
စနေနေ့မနက်ခင်းထိတ်တဲရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရဲပင်ထွန်းပြောပြပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ္ဒူရာမန်ဖြစ်ပါတယ်ရှင်ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 1669လိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွန်မျိုးပါရှင်။
This program has come to you from the Voice of America, Washington.